မြန်မာနိုင်ငံမှာယင်းနှစ်မြောက်နှံမှုမြင့်တင်ရေးနဲ့ကာကွယ်ရေးသဘောတူစာချုပ်ကိုမြန်မာနဲ့ဆက်နိုင်ငံကြားအခုသတင်းပတ်ထဲမှာသဘောတူလက်မှတ်ထိုးခဲ့ကြပါတယ်။နိုင်ငံသားယင်းနှစ်မြောက်နှံသူတွေကြားမှာယုံကြည်စိတ်ချမှုရှိရေးယူရတဲ့စာချုပ်ကိုထိုင်းတရုတ်ဗီယက်နမ်လာအိုဖိလစ်ပိုင်အိန္ဒိယဂျပန်ကူဝိတ်အစ္စရေးနဲ့တောင်ကိုရီးယားနိုင်ငံတွေနဲ့မြန်မာလက်မှတ်ရေးထိုးခဲ့တာပါ။မြန်မာနဲ့တောင်ကိုရီးယားနိုင်ငံတို့ကြားယင်းနှစ်မြောက်နှံမှုကာကွယ်ရေးနှစ်နိုင်ငံသဘောတူညီချက်ကတော့အောက်တိုဘာ31ရက်နေ့ကစတင်အသက်ဝင်တယ်လို့တရုတ်ရှင်ဟွာသတင်းမှရေးသားထားပါတယ်။မြန်မာနိုင်ငံအနေနဲ့ဒီတရုတ်လက်ဟောက်ခံဟောင်ကောင်ဘင်္ဂလားဒေ့ရှ်မွန်ဂိုလီးယားရုရှားနဲ့ဆာဘီယားတို့နဲ့လည်းယင်းနှစ်မြောက်နှံမှုကာကွယ်ရေးသဘောတူညီမှုတွေရအောင်ညှိနှိုင်းနေတယ်လို့အဲ့ဒီသတင်းမှာဖော်ပြပါတယ်။2018ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းကနေမွတ်စလင်သိန်းချွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့တဲ့ကိစ္စကြောင့်မြန်မာနိုင်ငံမှာယင်းနှစ်မြောက်နှံမှုတွေမလုပ်ဖို့အတွက်အနောက်နိုင်ငံတွေကိုတိုက်တွန်းမှုတွေရှိနေချိန်မှာပဲအခုအာရှအိန္ဒိယအများစုပါဝင်တဲ့နိုင်ငံတွေနဲ့လက်မှတ်ထိုးခဲ့တာပါ။အခုနှစ်ဆန်းတုန်းကမြန်မာနဲ့ EU ဥရောပသမ္မတကြားမှာယင်းနှစ်မြောက်နှံမှုကာကွယ်ရေးသဘောတူညီချက်လက်မှတ်ရေးထိုးဖို့စီစဉ်ထားခဲ့ပေမဲ့ EU ဘက်ကဆိုင်းငံ့ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းပြည်ထနာကြောင့်မြန်မာနိုင်ငံကိုယင်းနှစ်မြောက်နှံမှုတွေကြာစင်အနောက်နိုင်ငံတွေရဲ့ယင်းနှစ်မြုံနှံမှုတွေကြာဆင်းနိုင်တယ်လို့မြန်မာနိုင်ငံယင်းနှစ်မြုံနှံမှုကော်မရှင်တာဝန်ရှိသူကလည်းခန့်မှန်းထားပါတယ်။မြန်မာနိုင်ငံမှာဒီအနောက်နိုင်ငံတွေအစားတရုတ်ရဲ့စီးပွားရေးယင်းနှစ်မြုံနှံမှုပို့ပြီးတော့ကြီးမားလာလိမ့်မယ်လို့ဆိုရင်မှုတွေရှိနေချိန်မှာပဲတရုတ်နိုင်ငံပိုင် CITICD Group ကနေပြီးတော့80ရာခိုင်နှုန်းမြန်မာနိုင်ငံက30ရာခိုင်နှုန်းယင်းနှစ်မြုံနှံမဲ့အကြောက်ဖြူအထူးစီးပွားရေးဇုန်ရင်းနဲ့စစ်ကမ်းစီမံကိန်းမူပေါင်းသဘောတူညီချက်တွေကို November 10ရက်နေ့တုန်းကလက်မှတ်ထိုးခဲ့ပါတယ်။